Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာဧပြီလ17ရက်တနင်္လာနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ58တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြသလို VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ကင်ပင်နယ်လေကိတ်ကော်မြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ယူကရိန်းအရှေ့ပိုင်းကိုရုရှားကထိုးစစ်အကြီးအကျယ်ပြုလုပ်ဖို့ပြင်ဆင်နေပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုကူညီဖို့နယူးဇီလန်က C-130 ပို့ဆောင်ရေးလေယာဉ်နဲ့ဝန်ထမ်းတွေစေလွှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဆရာရတော့ကျွန်တော်တရားလောက်တော့နှုတ်ဦးလို့ကြားရတယ်ဒီနေသားတော့သူတို့ပဲနေတော်ဝန်ကောင်းပြီးတော့သူတို့လူမျိုးကြီးတို့ယူတာကဆက်ဆက်ရတော့ဟုတ
်ဒီကနေ့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုဥစွာနားဆင်ကြရပါမယ်အဲ့နောက်မှာတော့ခင်းပြင်းနယ်လေးကိတ်ကော်မြို့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာမကွေးတိုင်းပေါင်းမြို့နယ်နဲ့သခိုင်းတိုင်းကလေးမြို့နယ်တွေကတိုက်ပွဲနောက်ဆုံးအခြေအနေတွေအပြင်သခိုင်းပြည်နယ်အတွင်းစစ်ကောင်စီကလုံခြုံရေးတွေတိုးမြင့်ဆောင်ရွက်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါဒါရင်မတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုတန်းညွန့်ဦးတို့ကပြောပြပေးကြပါမယ်ခင်ဗျာ
ထိုင်းနယ်စပ်နာကင်းချင်းနယ်လေးကုတ်ကော်မြို့ကိုထိန်းချုပ်နိုင်မှုအတွက်မြန်မာစစ်တပ်ကကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့ကြတယ်လို့ KNU ပြောရေးဆိုခွင့်ရှိသူကပြောပါတယ်။လေကောက်ကောင်မျိုးဟာထိုင်းနယ်စပ်နဲ့12မိုင်လောက်ပဲဝေးတာပါ။အာဏာသိမ်းပြီးကတည်းကမြန်မာပြည်ထဲကနေထွက်ပြေးလာကြတဲ့ဒီမိုကရေစီရေးလှုပ်ရှားကြတဲ့သူတွေခိုးလုံရမျိုးလည်းဖြစ်ပါတယ်။ဒီဇင်ဘာလတိုက်ပွဲတုန်းကလည်းထောင်ချီတဲ့မျိုးသူမျိုးသားတွေထွက်ပြေးခဲ့ကြပါသေးတယ်။တနင်္လာနေ့မှာတော့တိုက်ပွဲဖြစ်တဲ့တရင်မရရှိသေးဘူးလို့ပြောရေးဆိုခွင့်ရှိသူကပြောပါလေ။ဒါပေမဲ့မြန်မာစစ်တပ်ဟာစုတ်ခွာမသွားသေးပဲတပ်တွေထပ်ပို့နေတယ်လို့ KNU ပြောရေးဆိုခွင့်ရှိသူဘရုစောထော်နီကဆိုပါတယ်။ကရင်တပ်တွေကမြန်မာစစ်ဗိုလ်တအုပ်ကိုဖမ်းမိထားတယ်လို့ပြည်သူ့အသံရုပ်မြင့်သံကြားကပြောပါတယ်။ဒါပေမဲ့အဲ့ဒီတရင်ကိုတီးခြားအတည်ပြုလို့တော့မရရှိသေးပါဘူး။အရသားတွေကိုကာကွယ်နိုင်ဖို့အတွက်လေရင်မပြတ်သားရေးဆိုသတ်မှတ်ပေးဖို့နိုင်ငံတကာအသိုက်အဝန်းကိုKNU ကမနစ်ဒီဇင်ဘာလတုန်းကတောင်းဆိုခဲ့ဘူးပါတယ်။ရုရှားစစ်တပ်ဟာယူကရိန်းရှေ့ပိုင်းမှာပုံမှုကြီးမားတဲ့ထိုးစစ်ကိုဆင်နွှဲလိုက်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသတိပေးလိုက်ပါတယ်။ယူကရိန်းစစ်တပ်ကလည်းတံပြန်တိုက်ခိုက်ဖို့အစဉ်သင့်ရှိလိမ့်မယ်လို့သူကဆိုပါတယ်။လာမယ့်ရက်တွေဟာအရေးကြီးလိမ့်မယ်လို့တင်းငွေတွင်ညဗီဒီယိုနဲ့ပြောကြားရမှာသမ္မတကခုလိုပြောကြားခဲ့တာပါ။ယူကရိန်းကလိုအပ်နေတဲ့စစ်လက်နက်ပစ္စည်းစင်းကိုအမေရိကန်သမ္မတဘိုင်ဒန်ကိုပေးခဲ့ပြီးယူကရိန်းရဲ့ရှင်သန်မှုဟာအမေရိကန်ကလက်နက်တွေတင်ပို့တဲ့အပေါ်မှာမူတည်နေပါတယ်လို့ CBS ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာသမ္မတဇယ်လန်စကီကတတင်းကလေးတွေကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့လည်းအမေရိကန်အချိန်တနင်္လာနေ့မှာဗီဒီယိုနဲ့တွေ့ဆုံဖို့ရှိပါတယ်။အိန္ဒိယကရုရှားယူကရိန်းစစ်ပွဲမှာကြားနေနေပါတယ်။စစ်ပွဲကြောင့်ကမ္ဘာစစ်နယ်ဧကထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ခဲ့ပြီးစားတောက်ကုန်ပစ္စည်းဈေးတွေတက်ခဲ့တာကြောင့်ဒီကျိုးဆက်ပြေရောင်းနေအောင်ဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးမယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မော်စကိုမှာတော့ Austrian ဝန်ကြီးချုပ် Karl Nehammer ဟာရုရှားသမ္မတပူတင်နဲ့တွေ့ဆုံပါတယ်။သူကယူကရိန်းကိုရုရှားကဝင်ရောက်ပြီးတဲ့နောက်သမ္မတပူတင်ကိုတွေ့ဆုံခဲ့တဲ့ပထမဦးဆုံးဥရောပခေါင်းဆောင်ဖြစ်ပါတယ်။ယူကရိန်းရဲ့ Donbas ဒေသကိုတိုက်ခိုက်ဖို့အတွက်ရုရှားတပ်အပြောင်များဟာပြင်ဆင်နေကြတယ်လို့ဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးကဲဂျိုးဆပ်ဘာရဲလ်ကသတင်းလာနေကပြောကြားပါတယ်။လူစစ်ဘက်ပါလုံးပဲ EU နိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်မီမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့အပေါ် EU ရဲ့တုံ့ပြန်မှုထိရောက်မှုရှိမရှိကိုနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးမှာပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပေါ်ခဲ့တဲ့စစ်ရာဇဝတ်မှုတွေပေါ်အရေးယူရေးအတွက်အနောက်နိုင်ငံတွေကဖိအားပေးနေကြတဲ့အတိုင်းအပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့ရှေ့နေချုပ် Karim AA Khan နဲ့လည်းနိုင်ငံခြားရေးဝန်ကြီးတွေကဆွေးနွေးဖို့ရှိပါတယ်။ယူကရိန်းရှေ့နေချုပ်ကိုရော ICC ရှေ့နေချုပ်ကိုပါပေးနိုင်တဲ့ပံ့ပိုးမှုတွေကျွန်တော်တို့ပေးမှာဖြစ်ပါတယ်လို့ Joseph Barrel ကပြောပါတယ် Mr. Joseph Barrel ဟာဥရောပကောင်ရှင်ဥက္ကရာအဆူလာဗွန်ဒါလီယန်နဲ့အတူသူကိုယ်တိုင်ကိပြုတ်ကိုပြီးခဲ့တဲ့ရသက်တပအကုန်မှာသွားခဲ့ပါလေရုရှားပေါ်ထတ်တိုးပိတ်ဆို့အေးအေးယူရေးကလည်းအငဲဆွေးနွေးနေကြရတဲ့အကြောင်းအရာဖြစ်ပါတယ်လို့သူကဆိုပါတယ်ရုရှားကျူးစော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုထောက်ခံတဲ့အနေနဲ့နယူးဇီလန်နိုင်ငံက C-130 Hercules လေယာဉ်ပြန်နဲ့စစ်ဝင်တန်း58ယောက်ကိုတနင်္လာနေ့ကစေလွတ်လိုက်ပါတယ် C-130 Hercules ဟာစီးရဲဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်အမျိုးအစားဖြစ်ပါတယ်နယူးဇီလန်လေယာဉ်ဟာဥရောပတလောမှာပစ္စည်းတွေကိုတည်ယူပို့ဆောင်ပေးမှာဖြစ်ပေမဲ့ယူကရိန်းနိုင်ငံတဲကိုတော့ဝင်ရောက်မှာမဟုတ်ဘူးလို့နယူးဇီလန်ကာကွယ်ဝင်ကြီးတီနီဟန်နရီကကြေညာချက်မှာပြောထားပါတယ်။ဒါ့အပြင်အမေရိကန်ဒေါ်လာ6000ကိုလည်းစီရေးလူခွေရေးနဲ့ဥပဒေရေးရာကိစ္စရပ်တွေအတွက်လှူဒန်းမယ်လို့ဆိုပါတယ်။ဥရောပငြိမ်းချမ်းရေးဟာကမ္ဘာတည်ငြိမ်ရေးအတွက်မရှိမဖြစ်အရေးကြီးတာမို့ယူကရိန်းကရုရှားကိုတိုက်ထုတ်နိုင်ရေးအတွက်ကူညီမယ်လို့နယူးဇီလန်ဝင်ကြီးချုပ်ဂျက်စင်တာအာဒန်ကပြောပါတယ်။နိုင်ငံတစ်နိုင်ငံရဲ့အချုပ်အခြာအာဏာပေါ်ကြောင်ကြားကြတိုက်ခိုက်တာဟာအားလုံးကိုချင်းချောက်တာဖြစ်တာမို့ပါဝင်ဆောင်ရွက်ရမယ့်အခမ်းအနားနယူးဇီလန်မှာရှိပါတယ်လို့အာဒန်ကဆိုပါတယ်။ရုရှားကတော့ယူကရိန်းကိုဝေရောက်တိုက်ခိုက်တာကိုအထူးစစ်ဆင်ရေးလို့ပြောပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိ5မီတာ19 kHz 5953ညာအိုက်တိုမီတာ25 kHz 7.83 ညာအိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါလိမ့်ရှင
်ပြည်သူနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော့ယူကောက်ပွဲမဲရလဒ်တွေအရလက်ရှိသမ္မတအင်မနျူအယ်မက်ခရွန်နဲ့လက်အဆုံခေါင်းဆောင်မရင်းလီပန်တို့ဒီဧပြီလ24ရက်နေ့ကြာလို့ရှိရင်ကျင်းပမယ့်ဒုတိယကြော့ယူကောက်ပွဲမှာထပ်ပြီးတော့ပြန်ဆင်ရမှာဖြစ်ပါတယ်။မဲဆစ်ဆူပေါင်း90ရာခိုင်နှုန်းရည်တွက်ပြီးတဲ့အချိန်မှာမက်ခရွန်ကမဲ28ရာခိုင်နှုန်းရရှိထားပြီးတော့လီပန်က24ရာခိုင်နှုန်းရရှိပါတယ်။ပါရီမြို့ကချို့မဲယုံတွေမှာနေ့လည်ကင်းရောက်ချင်းမဲပြီးဖို့လမ်းရှည်ကြီးတွေမှာတားဆီးနေကြသူတွေရှိခဲ့တဲ့အချိန်တွေမှာပဲတာယာတဲ့ရာသီဥတုကိုခန်းစားနေကြတဲ့ပါရီမြို့သူမြို့သားတွေကလည်းအများပြားရှိခဲ့ပါတယ်။မဲယုံပိတ်ချိန်မှာတော့မဲပေးသူရည်တွက်ဟာအကဲခတ်တွေစိုးရင်ခဲ့ကြသလောက်မနေပဲနဲ့မဲပေးခွင့်ရှိသူရဲ့85ရာခိုင်နှုန်းဝန်းကျင်ထိရှိခဲ့ပါတယ်။နိုင်ငံရွှေပြောင်းခြေချသူတွေကိုမလိုလားသလို EU ဥရောပသမဂ္ဂကလည်းဝေဖန်နေတဲ့ Marine Le Pen ကယူကောက်ပွဲမဲဆွဲစဉ်မှာအဲ့ဒီအမြင်တွေကိုသိရှိတမ်းမတင်မနဲ့ပြည်သူလူမျိုးတွေရဲ့နေရေးစားရေးအခြေအနေတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့မဲဆွဲစည်းရုံးမှုတွေလုပ်ခဲ့တာကြောင့်ယူကောက်ပွဲအကျိုးစစ်တမ်းတွေထဲမှာသူ့ပေါ်ထောက်ခံမှုတွေတဟုန်တိုးတက်လာခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အလုပ်တွေတိတ်များနေတယ်လို့ဆိုရဲသမ္မတမက်ခရွန်ကတော့ပထမကြော့ယူကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးပွဲကြီးတစ်ခုသာလုပ်နိုင်ခဲ့တယ်လို့တခြားကိုယ်စားလှယ်လောင်းတွေနဲ့မင်းနှချင်းဆိုင်အခြေတင်စကီလူပွဲတွေမှာလည်းမပါဝင်နိုင်ခဲ့ပါဘူး။အဲဒါကြောင့်လည်းသူ့ပေါ်မှာထောက်ခံမင်းနေခဲ့တယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်ကြပါတယ်။ယူကရိန်းနိုင်ငံကရုရှားကျူးကျော်မှုဖြစ်လာတဲ့အချိန်မှာပဲထိုင်ဝမ်ကျွန်းမှာတရုတ်ကျူးကျော်မှုရှိလာခဲ့လို့ရှိရင်ထိုင်ဝမ်ကျွန်းသားတွေခုခံမှုအစဉ်သက်ဖြစ်ကြရလားဆိုတဲ့မေးခွန်းတွေထွက်လာပါတယ်။ထိုင်ဝမ်မှာသမ္မတဆိုင်အင်ဝမ်ဟာသူ2016ခုနှစ်အာနာရလာကလေးကစလို့စစ်ဖက်အားကောင်းလာစေဖို့အတော်လေးကိုအာရုံစူးစိုက်လုပ်ခဲ့တာပါသူအစိုးရတပ်တန်းတွေမှာထိုင်ဝမ်ကာကွယ်ရေးကိုလေးပီးပြီးတော့အရန်တပ်ဖွဲ့ဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်တာနဲ့ထိုင်ဝမ်စစ်တပ်အရေးသွေးတိုးတက်လာသူအစိုးရတွေကိုစောင့်ရခဲ့ပါတယ်စစ်မှတ်ဖြစ်လာခဲ့လို့ရှိရင်ထိုင်ဝမ်စစ်တပ်ကိုအကူအညီပေးနိုင်ဖို့အတွက်လူလန်းကြီးပါအခြေခံစစ်ပညာကိုမဖြစ်မနေတင်ကြားဖို့လိုပါတယ်1990ခုနှစ်ကစလို့တော့လူလန်းစစ်မှုထမ်းကာလနှစ်နှစ်ကနေပြီးတော့လေးလအထိကိုရှော့ချခဲ့ပေမဲ့အခုတော့ဒီထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီလိုမျိုးကာလတူစစ်တမ်းဟာမလုံလောက်ဘူးလို့ပြောလာပါတယ်။ထိုင်ဝမ်လူမှုစစ်တမ်းရယူမှုအဖွဲ့ကြီးရဲ့မကြခင်ကစစ်တမ်းတစ်ခုမှာတော့အသက်20နှစ်အထက်လူ58ရာခိုင်နှုန်းဟာထိုင်ဝမ်ဟာကိုယ့်ကိုယ်ကိုကာကွယ်နိုင်မှုမရှိဘူးလို့ဖြေထားကြပါတယ်။နောက်ထပ်မေးခွန်းတစ်ခုမှာတော့ထိုင်ဝမ်မှာရှိတဲ့စစ်မှုထမ်းကာလကိုလေးလကနေပြီးတော့တစ်နှစ်ထိတိုးမြင့်တင့်တယ်လို့အသက်20အထက်လူ 85.9 ရာခိုင်နှုန်းကဖြေဆိုထားပါတယ်။ဒီဖြူတွေကိုကြည့်လို့ရှိရင်ထိုင်ဝမ်မှာရှိတဲ့အသက်ပြည့်သူတိုင်းဟာထိုင်ဝမ်ကျွန်းကိုခုခံကာကွယ်ဖို့စွန့်လွတ်စွန့်စားဖို့ဆန္ဒရှိကြတယ်ဆိုတာပြနေတာပဲလို့ Hoover Institution ရဲ့သုတေသီ Caris Templeman ကပြောပါတယ်။ဒါပြင်ထိုင်ဝမ်စစ်တပ်အနေနဲ့သူ့ရဲ့အရန်တပ်ဖွဲ့စနစ်ကိုပြန်လည်သုံးသပ်ဖို့အခွင့်အလမ်းလည်းဖြစ်တယ်လို့သူကပြောပါတယ်။အခုယူကရိန်းစစ်ကြောင့်မလို့ထိုင်ဝမ်မှာလူမှုအခြေပြုကာကွယ်တပ်ဖွဲ့တရထားဖို့လူမလားဆိုတဲ့စဉ်းစားမှုတွေရှိလာတယ်လို့လွှတ်တော်နိုင်ငံခြားရေးရာနဲ့ကာကွယ်ကော်မတီအဖွဲ့ဝင်လွှတ်တော်မတ်လူချစ်ချင်းကပြောပါတယ်။မျိုးပြစစ်ပွဲလိုမျိုးပြင်ဆင်ထားနိုင်ဖို့အတွက်စစ်မှုထမ်းကာလလေးလဟာအင်တန်တူတောင်းလို့နာမှုလို့လူငယ်တွေကိုတိတက်ပို့ပြီးတော့ကြာကြာစစ်တမ်းပြီးဖို့ဆွေးနွေးနေကြတယ်လို့လည်းသူကဗီဒီယိုကိုပြောဆိုပါတယ်။ မက္ကိုနိုင်ငံမှာသမရအန်ဒရက်စ်မန်နီယယ်လူပတ်အိုဘရာဒိုဘောလူစနတဘောရမေတနည်းနည်းကကောက်ခံယူခဲ့ရမှာမဲပေးသူ၁၀ဦးပေါင်း၉ဦးကသူ့ကိုယာယီပြန်နေဖို့မဲပေးခဲ့ကြပါတယ်သမရလူပတ်အိုဘရာဒိုဘောအယုံကြည်မရှိတာမို့လို့တာဝန်ကပြန်ယူမလားဒါမှမဟုတ်သူ့ရဲ့မူလအတိုင်း2024စက်တင်ဘာ30ရက်နေ့ဆက်ပြီးတော့တာဝန်ယူသင့်သလားဆိုတာကိုစနတ်ကိုင်ဘွဲမှာမေကွန်ထုတ်သဘောထားကောက်ယူခဲ့တာဖြစ်ပါတယ်အမျိုးသားရွေးကောက်ပွဲအဖွဲ့သိပ္ပံအမျိုးသားရွေးကောက်ပွဲသိပ္ပံအဖွဲ့ကြီးရဲ့မူလခန့်မှန်းချက်ထဲမှာတော့မဲပေးသူ90ရာခိုင်နှုန်းကျော်ဟာသမရလူပတ်အိုဘရာဒိုကိုထောက်ခံမယ်လို့တွက်ဆထားပါတယ်။ဒါပေမဲ့အခုလူထုစာနာခိုင်ပွဲမှာတော့မဲပေးသူက18ရာခိုင်နှုန်းနဲ့18ရာခိုင်နှုန်းကြားပဲရှိပါတယ်။မက္ကဆီကိုဥပဒေအတိုင်းဆိုရင်တော့သမရကိုယုံကြည်မရှိဆိုတဲ့ဒီလူထုစာနာခိုင်ပွဲမဲနိုင်မှုဆိုရင်တော့မဲပေးသူက40ရာခိုင်နှုန်းအထက်ရှိရမှာပါ။သမရလူပတ်အိုဘရာဒိုကတော့မက္ကဆီကိုပြည်သူ15သန်းကျော်ဟာ2024စက်တင်ဘာလအထိသူ့ကိုတာဝန်ယူဖို့လိုလားလားရှိကြတယ်လို့ပြောပါတယ်။မက္ကဆီကိုပြည်သူတွေကိုသူ့လိင်ညာမှာမဟုတ်ဘူး၊တစ္ဆာဖောက်မှာမဟုတ်ဘူး၊သူ့အနေနဲ့လည်းတိုင်းပြည်အတွင်းကူးပြောင်းမှုကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်။6နှစ်တက်တန်းကာလကိုပဲကတ်သက်ထားရကနေပြီးတော့အခုဒီရလကြောင့်သမရတက်တန်းတိုးပြီးတာဝန်ယူဖို့လမ်းပွင့်သွားတယ်လို့လည်းတုံ့တက်မှုတွေရှိပါတယ်။သမရလူပတ်အိုဘရာဒိုကတော့သူ့အနေနဲ့သမရတက်တန်းတိုးဖို့ရွေးချယ်မရှိဘူးလို့ပြောပါတယ်။တူနီရှားနိုင်ငံမှာတော့မြို့တော်တူနစ်မှာရာနဲ့ချီတဲ့ဆန္ဒပြသူတွေတနင်္လာနေ့မှာထွက်လာပြီးတော့တမရခီယက်ဆာရဲ့ကိုကန့်ကွက်တဲ့ဆန္ဒပြကြပါတယ်။တမရရဲ့အာဏာချုပ်ကန်တဲ့လူရက်တွေဟာအာဏာသိမ်းမှုတရားဖြစ်တယ်လို့သူ့ကိုဝေဖန်သူတွေကခေါ်ဝေါ်တုံ့နှုံပါတယ်။တနင်္လာနေ့ဆန္ဒပြမှုကိုတူနီရှားရဲ့အကြီးဆုံးအစ္စလာမစ်ပါတီနဲ့အတိုက်ခံနိုင်ငံရေးသမားတွေကစုစည်းပြီးတော့ဥဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ညရင်းတုန်းကတမရဆာရစ်ကလွှတ်တော်ကိုဖျက်သိမ်းပြီးတော့အာဏာရရချုပ်ကန်တဲ့ကလေးကဆလုလုလာခဲ့တဲ့ဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။နိုင်ငံရေးနဲ့စီးပွားရေးတုံ့ဆိုင်မှုတွေပေါ်မှာစိတ်ပြတ်နေကြတဲ့တူနီရှားပြည်သူအများပြားကတော့တမရဆိုင်ရဲ့လူရက်ကိုကနအူးမှသဘောတွေ့ခဲ့ကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့အဲ့ဒီချင်းကြီးကနေအာနာရှင်စနစ်ပြောင်းရောက်လာမှကိုစိုးရိမ်လာကြပါတယ်။တမရဆိုင်ရဲ့ဒီလူရက်ဟာသူ့ကြမ်းကျင်ဆိုခဲ့တဲ့ဖွဲ့စည်းပုံကိုရောတူနီရှားလူထုကိုရောသူ့ကိုယ်သူပါစန့်ကျင်နေတာဖြစ်ပြီးတော့ဒီအာနာသိမ်းမှုဟာတူနီရှားပြည်သူတွေအတွက်အတော်ကြီးစိတ်ညစ်ညူစရာဖြစ်တယ်လို့ဆန္ဒပြသူတူကပြောပါတယ်။တနင်္လာနေ့ကလုတ်တဲ့အဲဒီဆန္ဒပြမှုဟာဧပြီလ9ရက်နေ့မှာကြာဟုတ်တဲ့တူနီရှားအာဇာနီနေ့ကိုအထိမ်းအမှတ်ပြုလုပ်ခဲ့ကြတာပါ။တမရကိုစစ်ညစ်ကံကဆန္ဒပြမှုပါပဲ။တမရကိုထုတ်ခံတဲ့အုပ်စုတွေနဲ့စကားများပြီးတော့တမရထောက်ခံသူတွေကဆန္ဒပြသူတွေကိုတက်ဆက်ပေါက်တွေဆိုပြီးတော့အဟိတ်ခဲ့ကြပါရယ်။တမရဆိုင်ဟာပြီးခဲ့တဲ့မတ်လ31ရက်နေ့တုန်းကပါလီမန်ကိုဖျက်သိမ်းခဲ့တာကြောင့်ဒါဟာအာဏာရှင်စနစ်ကိုပြန်ပြီးတော့ဥတီသွားနိုင်တယ်လို့အတိုက်ခံတွေကဝေဖန်ထောက်ပြခဲ့ပါရယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုတန်းညုံဦးတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပို့ချက်တွေတင်ပြပေးတော့မှာမို့ပထမဆုံးတော့ရန်ကုန်နဲ့မန္တလေးတို့မှာအရှိန်မြင့်ဖြစ်ပေါ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုသတင်းနဲ့စပါမယ်။မန္တလေးမြို့မှာဒီကနေ့ပုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းတဲကမြို့နယ်တွေမှာပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ပေါက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်နေတာမှာလမ်းမတော်မြို့နယ်မှာပြစ်ခတ်ခံခဲ့ရတဲ့ပြစ်ခတ်တဲ့မှုအတွင်းစစ်တပ်အရာရှိတယောက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့အင်လီယာလန်ပြစ်ခတ်မှုမှာလည်းဒဏ်ရာရသူတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမဆုမြတ်မောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းချမ်းအေးတာဇံမြို့နယ်62လမ်းပေါ်မှာဒီနေ့ဧပြီလ17ရက်နေ့အစောပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာပောက်ကွဲချိန်လက်မဖြတ်သွားတဲ့အင်စီကားတစ်စီးထိမှန်ခဲ့လို့ကားပေါ်ပါသူတချို့ဒဏ်ရာရခဲ့ပါတယ်62လမ်းပေါ်လမ်း30နဲ့29လမ်းကြားကဖုန်ကြီးကျောင်းဝင်းရဲ့အပြင်ဘက်နားမှာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်ဒေသခံတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့လည်းအိမ်သားမှာဆိုတော့ကျတော့သူတို့ဖြစ်သွားတော့ဒီလူပဲဒီလူပိုင်းကိုထိသွားတယ်ဆိုင်ရရတော့ကျွန်တော်တရက်လောက်တော့နှုတ်ဦးလို့ကြားတယ်ကျွန်တော်အရှင်မိသားတော်သူတို့လည်းနေတော်အောင်ပြီးတော့သူတို့လုံလုံရေးရယူထားတယ်ဆက်ဆက်ဆက်ဟုတ
်ရန်ကုန်တိုင်းတဲကမြို့နယ်တော်တော်များများမှလည်းပြီးခဲ့တဲ့3ရက်အတွင်းပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်ကမာရွတ်မြို့နယ်အင်းရလန်ဘော်ကလုံကြုံရေးဂိတ်တစ်ခုကိုဧပြီ10ရက်တနင်္ဂနွေနေ့အစောပိုင်းလုံးကတနတ်သမားတချို့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လမ်းမတော်မြို့နယ်မှာတနင်္ဂနွေနေ့မှာပဲပြစ်ခတ်မှုဖြစ်ခဲ့ပါတယ်လမ်းမတော်ကပြစ်ခတ်မှုမှာစစ်တပ်အရာရှိတယောက်အပါအဝင်3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းနှစ်နေရာလုံးမှာဒဏ်ရာရသူတွေရှိခဲ့ပြီးတော့လမ်းမတော်မှာဒဏ်ရာရသူတယောက်တရားပြင်းထန်တယ်လို့ VOA ကိုပြောပါတယ်။လမ်းမတော်မှာပြစ်ခတ်ခံရတဲ့ထဲမှာစစ်တပ်အရာရှိတယောက်ပါတယ်ဆိုတာကိုသူကအတိမပြုတ်တယ်လို့ညင်းလဲမညင်းပါဘူး
။လမ်းမတော်မှာဖြစ်တာမှာတော့ကျွန်တော်တို့ဒဏ်ရာရတော့ရှိတယ်ကြ။ဒဏ်ရာရတဲ့အဖွဲ့ရှိတယ်၊တေဆုံးတဲ့အဖွဲ့တော့မရှိဘူး။ဒဏ်ရာရသွားတဲ့ဟာရှိတယ်။ 现在来了，就是咱亚伯的哈西边老板来的，哦，费用多的哈西的，哎嘛，收银员的，收银员看人家的就是西边来的，咱们老马的收银员只要在那里边着，那收银员亚伯来的，楼中木西上的就是上边的也西边，楼上边的嘛就是三十一亩地的西边的，三十一亩地西边，员工们这里要把那古楼马着。
这就是这样的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他们的人他
咱们公司都拿哎呦，咱们几天在家里，我嘛怎么，啊比如咱们南校的郭创员了嘛，家人我出去老家，哎，你说你嘛，你那里本来那我拿一摞两百钱，嘛一家子人去办的，一千多年不多了，就那那家人就这个人呀了，不老实的是吧？
YGNPDF အဖွဲ့ကလှိုင်းသားရမှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့သူတို့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်လောက်သမားတွေကိုဖိနှိပ်နေတဲ့လိုင်တရာဆက်မှုဆောင်ကဆက်ယုံပိုင်ရှင်တွေလာရောက်စုဝေးစားတောက်တတ်တဲ့နေရာကိုအဓိကထားပြီးလှုပ်ဆောင်ခဲ့တာလို့လည်းဆိုထားပါတယ်။ရန်ကုန်မြို့ထဲကမြို့နယ်တွေဖြစ်တဲ့တွန်တေးကောမှုရွှေပြည်သာလိုင်တရာအင်းစိန်မင်္ဂလာတုံသုံးခွာလိုင်ကမာရွတ်နဲ့လမ်းမတော်မြို့နယ်တွေမှာဧပြီလ9ရက်တောက်ဆန်တွေကစားလို့ပြစ်ခတ်မှုနဲ့ပောက်ကွဲမှုတွေရှိနေတာပါ။အခုလိုပြစ်ခတ်တိုက်ခိုက်မှုတွေအပြင်ကြကြံပွဲတော်ရဲ့နှီးနေခြင်းဖြစ်လို့လည်းရန်ကုန်တချို့နေရာတွေလုံခြုံရေးတွေပိုချထားတာတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင
်။မဆုမြတ်မွန်တင်ပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ကင်းပြင်းနယ်လေးကိတ်ကော်ဘက်ကတိုက်ပွဲသတင်းကိုတင်ပြပေးပါဦးမယ်။ကင်းပြင်းနယ်မြဝတီခရိုင်လေးကိတ်ကော်မြို့တစ်ထဲမှာကရင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဧပြီလ10ရက်တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကရင်ဒေသက1600ကျော်ထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးတင်းရှောင်လာခဲ့ကြပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင
်ဗျာ။ KNU ကရင်မျိုးသားအစည်းအဝေးနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေကြားသော BGF တပ်ကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကရင်အမျိုးသားအစည်းအရုံးဘိုးကော်မတီဝင်လည်းဖြစ်တရင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရိုကလေးစေးကညနေပိုင်းအထိသူသိထားတဲ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။တိုက်ပွဲကတော့နေ့တိုင်းနီးနီးလို့ဖြစ်နေတာပဲ။သို့တော့ညလည်းပဲကျွန်တော်တို့စီကိုလေဖိချတဲ့အချက်လက်တွေနဲ့ဒီကျင်းနဲ့မရောက်လာသေးတော့ကျွန်တော်ကထိခိုက်တရားရရှိမှုရဲ့အခြေအနေတွေကတော့ကျွန်တော်တို့ကတိကျသိသေးတော့လေကျင်းနဲ့မဟုတ်ပါပဲခြေခံပြီးတော့ကျွန်တော်ပြောရတာပေါ့။ဒါကတော့ဖြစ်နေတယ်ဆိုတာတော့ပေးကြတယ်
။ဧပြီလ10ရက်နေ့တနင်္ဂနွေနေ့ကတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်ကရင်ဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်။အခုရက်ပိုင်းထိုင်းနိုင်ငံဘက်ရောက်လာတဲ့စစ်ဘေးဒုက္ခသည်1600ကျော်ရှိသွားပြီဆိုပြီးစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။အခုလက်တော့ပေါ့နော်။ဟိုကူလာတဲ့စစ်ဆောင်တွေပြီးခဲ့တဲ့ရက်ကကူလာရှိချောင်းလို့ဆိုနေရာဒီက5ခုပေါ့နော်အဲ့ဒီနေရာဒီက5ခုကတော့အုံဖန်ပါမှာ4ခုရယ်အဖုတ်ဖက်ဘက်မှာတစ်ခုရယ်စုစုပေါင်းရှိချောင်းဦးရေက1600ကျော်ရှိပါတယ
်ဒီကနေ့ AB လ17ရက်နေ့မှာတော့မြန်မာစစ်သည်ဒုက္ခသည်တွေရှိတဲ့နေရာဘက်ကိုထိုင်းရနာပိုင်တွေကတွားရောက်ပြီးအစားအသောက်အကူအညီတွေပေးခဲ့ပါတယ်တနင်္ဂနွေနေ့ကစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ခြင်းအတွင်းမှာ၄ကီကောမြို့တစ်နေရာနဲ့အနီးတဝိုက်မိခိုးမှုတွေကြောင့် KNU နဲ့ပူးပေါင်းတပ်ဖွဲ့ဘက်ကရဲဘော်တွေနဲ့အဲ့ဒီဒေသကဒေသခံခြေရွာသားတွေမူးဝေအော့အန္နာရာရန်နာတွေဖြစ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမောင်ကလည်းပြောပြပါတယ
်အစိတ်တင်တဲ့ဟိုဆိုင်းကိုပြတာပေါ့နော်အစိတ်တင်တဲ့ဆိုင်းတွေကိုပြတယ်မူးမူရဲအော့အန္နဲအဲ့လိုမျိုးတွေဖြစ်တယ်တော့ရင်ငတ်တယ်အဲဒီအငွေ့တွေရှူမိတာမိဘအငွေ့တွေအဝါရောင်အဲဒီအငွေ့တွေရှူမိတဲ့လူတို့ကအခုသေးကုနေရတယ်အဲဒီလိုလက္ခဏာမျိုးတွေတွေ့ရရဲဘော်တွေစစ်သေးကြောင်နဲ့အဲဒီရွာသားတချို့တွေအဲ့လိုမျိုးဖြစ်တယ
်မိဘအငွေ့တွေရှူမိတဲ့စစ်သေးဒုက္ခသည်တွေလည်းမူးဝေအော့အန္နာတွေဖြစ်ခဲ့ကြောင်အကူအညီပေးနေသူတွေကပြောပြပါတယ်သူတို့ကမိဘအငွေ့တွေကြောင်လို့ပြောပေမဲ့မူးမော်အော့အန်ရတဲ့အဓိကအကြောင်းရင်းကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးမြောက်ရီခရိုင်လေးတေကော်နဲ့ကော့ကလေးမြို့နယ်တောင်ဘက်တီမှာနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်လာတာဟာ3လကျော်ကြာပြီဖြစ်တယ်လို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြီးစံတွေကြားရောက်ခဲ့တဲ့အတွက်ဒေသခံတွေရဲ့အိမ်တွေလည်းပျက်စီးတာတွေရှိတယ်လို့
ဒီသာကန်နေထိခိုက်ဒဏ်ရာရသေဆုံးတာတွေလည်းရှိနေပါတယ်ရှင်။မအေးမာတရင်ပြပေါ်ခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မကွေးနယ်စကိုင်းတိုင်းအတွင်းမှာစစ်ကောင်စီကကြေးရွာတွေကိုလိုက်လံမိရှို့နေတဲ့တရင်ကိုပြောပြပေးပါမယ်။မကွေးတိုင်းပေါင်းမြို့နယ်နဲ့စစ်ဖြူမြို့နယ်အစပ်မှာစစ်ကောင်စီကနေနေရှင်နေပြီးကြေးရွာတွေကိုမိရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။
စကိုင်းတိုင်းကလေးမြို့တောင်ပိုင်းနှစ်ချောင်းကြေးရွာမှာလဲစစ်ကောင်စီကနေအိမ်တွေကိုမိရှို့လို့နေအိမ်တရာကျော်မိလောင်ကျွမ်းခဲ့ရပါတယ်။ရန်ကုန်ကပြပိုးတဲ့ဒီသတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။ဧပြီ6ရက်နေ့ကစစ်ကောင်စီကလက်နက်ထုတ်လုပ်ရမှာအုံပြုတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းယူလိုက်တဲ့နောက်ပိုင်းမကွေတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစ ကျွန်တော်ကခုလိုပြောပါတယ်ကိုကျင်းရတော့အခုဒီလိုဒီတစ်ချီတင်းနေလို့ရန်ကုန်ဘက်ကြီးလေတာကျွန်တော်တို့ကျွန်တော်လည်းရန်ကုန်ကြီးနဲ့ရေဆိုင်မှုကနည်းနည်းနဲ့ခရရနည်းနည်းလို့မလို့ကျွန်တော်ကလည်းတက်ပြန်ဆုံးနေရတယ်ကျောင်းဘက်ကကျောင်းနဲ့မြို့ဘက်ကကျောင်းနဲ့မူတာကိုပြောရတာဒီကျောင်းဘက်ကဆိုတာကဒီမူလားမကလာတဲ့ကျောင်းကတဲ့ကျောင်းဟိုမြို့ဘက်ကနေတက်ဘက်ကနေတင်းတော်ဘက်ကနေဝင်
ဒီကနေ့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
တော့ကိုတက်သွားတယ်တက်သွားပြီးတော့အဲ့ဒီရောက်တွေကိုကျွန်အဲ့တော့ရှင်းပါရင်ဆက်နမိနဲ့ကြမှာအဲ့လိုမိတော့တွေပြက်လာတာ။ဒီမျိုးရံကိုအဲ့မှာသိညမျိုးနဲ့ကျွန်တော်တို့ပေါ့မျိုးနဲ့တောင်ဘက်မြောက်ဘက်တောင်ဘက်ကရှင်းလာကျွန်တော်တို့ကဟိုဟာတောင်ကျိုးအဲ့တောင်ကျိုးကမှရှင်းလာဘက်ကနေမှသူကလက်ဝန်းလာတာ။ဟုတ်တယ်ဟုတ်တယ်ရှင်းလာနဲ့တောင်ကျိုးကသူတို့လမ်းကြောင်းသူတို့လာတဲ့လမ်းကြောင်းကတဲရီအကုန်ချုပ်ခဲ့တာနီး။တဲရီကမပြေဘူးဗျာတဲဘောတွေကတခုမှမရှိဘူးကျွန်တော်မ
ှ။စစ်ကောင်စီကအနေအိမ်တွေမိရှူတာကြောင့်တောင်ချိုရွာကနေအိမ်16လုံးမိလောင်ကျွမ်းသွားပြီးရှင်းလာရွာမှာလည်းနေအိမ်အလုံး20နီးပါးမိလောင်ကျွမ်းသွားပါတယ်။တပင်းနေ့လယ်ပိုင်းမှာတောင်ချိုကျေးရွာနဲ့နမိုင်လောက်သာဝေးတဲ့ဘိုးမယ်ရွာနဲ့အင်းငယ်တောင်ရွာကိုလည်းစစ်ကောင်စီကမီးရှို့တဲ့အတွက်နေအိမ်တွေမီးလောင်ကျန်းသာရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေတိုင်းပေါ့မြို့နယ်သမားတော်ကျေးရွာအနောက်တောင်ဖက်မှာတော့မြမအရင်နန်းနဲ့တဘာဝတံခွေလုံငန်းပိုင်းရေမောင်းနေပို့ဆောင်ပေးတဲ့ပန်းဆက်ရုံကို PDF တွေကလက်လုံမိုင်းနဲ့ဖောက်ခွဲဖျက်ဆီးခဲ့တာကိုတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါလေ။ပကွေတိုင်းနဲ့ကရဲစကိုင်းတိုင်းထဲမှာလဲကလေးမြို့တောင်ပိုင်းကနှစ်ချောင်းကျေးရွာမှာလဲဒီကနေ့ April 17ရက်မှာစစ်ကောင်စီကနေအိမ်တွေကိုမိရှို့တဲ့အတွက်နေအိမ်150နီးပါးမိလောင်ကျွမ်းခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။နေအိမ်ကခုထိတော့စည်ရင်းကောက်တုံးကြဟိုကလဲစစ်ကြောင်းကလဲတိတ်ပြီးရွာနဲ့လွတ်လွတ်ကင်းကင်းမဟုတ်သေးတော့ခုမှပဲဝင်ကြစစ်ကြတော့ဗျာဆိုတော့ခန်းမှန်းကျေတော့ရင်ဒီ100နဲ့150အတွင်းမှာလောင်နေလို့ခန်းမှန်းပါဗျာ။သူတို့ကမင်းကကလေးကဟိုဆိုလူငယ်ရဲ့ရတရပတ်ရှိပါပြီသူတို့ဒီတောင်ပိုင်းခံခေါ်နေဇက်ကနေဒီမှာကလေးမျိုးဘက်ကိုစစ်ကြောင်းပြန်ပြီးတော့ဆုတ်လာတယ်မဟုတ်ဗျာပြန်ဆုတ်လာအဲ့စစ်ကြောင်းအရင်ကကလေးရနေသွားထားတဲ့စစ်ကြောင်းကျွန်တော်တို့ရွာနန်းရောက်တာမင်းရညနေကစရောက်တယ်ခီးပြင်းမှုတချို့ရှိတယ်အဲ့ဒီမှာမင်းရညနေကစပြီးတော့သူတို့ရွာကိုမီးရှို့တယ
်စစ်ကောင်စီကနှစ်ချောင်းရွာကိုမီးရှို့တာ၃ချိန်မြောက်ဖြစ်ပါတယ်ပထမအချိန်လုံးကနေအလုံး30ကျော်နဲ့ဒုတိယအချိန်မှာတော့နေအိမ်80ကျော်နေပါမီလောင်ကျွမ်းခဲ့တယ်လို့အခုတစ်ချိန်ကအများဆုံးမီလောင်ကျွမ်းတာလည်းဖြစ်ပါတယ်။ကလေးမြို့တောင်ပိုင်းကနှစ်ချောင်းနှစ်မြောင်းချောင်းကွကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုနှဲမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်။စစ်ကောင်စီတပ်တွေမကြာခဏနှဲမြေရှင်းလင်းတာတွေလုပ်လို့ဒေသခံတွေဟာနေရပ်တွေကိုဆုံးခွာပြီးတော့ဘေးလွတ်ရာကျေးရွာတွေနဲ့ကလေးမြို့ပေါ်ကိုပြောင်းရွှေ့နေထိုင်ကြတဲ့အတွက်ကြည်ရတာအနေငယ်သာရွာမှာရှိပါတော့တယ
်။နန်းလောင်ကနေပြီးတော့စကိုင်းတိုင်းနဲ့မကွေးတိုင်းတွေအတွင်းမှာစစ်ကောင်စီကကြည်ရွာတွေကိုမိရှုံနေတဲ့တည်င်းကိုပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတိုးမြင့်နေတဲ့အခြေအနေတွေကိုပြောပြပေးတော့ပါမယ်
။ဒီကကြောင့်ကိုရိုနာပိုးကဘာကြောင့်တည်ထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလတ်ကြီးကိုလာတွေ့ကတ်တာကနေစပါတယ်။ပရိုတိန်းလက်တံလေးတွေကဂျက်စမာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး။ဒါပေမဲ့ကလတ်ကြီးကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံမှန်မထက်ခင်နဲ့နည်းနည်းလွဲသွားတာ၊ဒီစားပြောင်းသွားတာတွေဖြစ်ပါတယ်။ ချို့မာရီမှုကပရိုတင်းလက်တနေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပူရောင်လဲချော်သွားနေပါတယ်။တချို့ကြပူပြီးတော့အဝင်ကွင်းချဖြစ်စီပါတယ်။ကြီးတော့ပိုးကူးဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလပ်စည်းတွေနဲ့နေရာဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ဖိုင်စပေါ်တစ်ခါပိုင်းမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါမဲ့ကာဝယ်ဈေးကပရိုတင်းလက်တံတွေကိုပြည့်မှတ်ထားဖော်ဆက်ထားမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတဲ့မဝင်အောင်တားတဲ့ပရိပစ္စည်းကိုဟုတ်ခန့်ဆွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဈေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမဆွမ်းတော့တာဖြစ်နိုင်ပါတယ်ဒါမဲ့ကိုခန့်ဆွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ View American တန်ခါနဲ့ဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကအလုံးစုံရေးတွေတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းကိုပြောပြပါမယ်။ရခိုင်ပြည်နယ်မှာရခိုင်တိုင်းသားလက်နက်ကိုင်အေအဖွဲ့ထိန်းချုပ်မှုတိတ်မရှိတဲ့ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာအသွားအလာတွေတင်းတင်းကြပ်ကြပ်ဆစ်ဆင်းနေတာကြောင့်လမ်းသွားလမ်းလာတွေနဲ့ခီးတဲ့တွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးကတော့ကျမရေးနဲ့လုံခြုံရေးအတွက်ဆစ်ဆင်းနေရတာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့အေအေအကြားနယ်မြေစိုးမျိုးနယ်မြေစိုးမိုးရေးအပြန့်နေကြတဲ့ကြောက်ဖြူမြို့နယ်ကအခြေအနေအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်အဝင်ကြောက်တလုံးစစ်စေးကိန်းမှာလမ်းသွားလမ်းလာတွေခီးတဲ့တင်ကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးအခုနောက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာကိုရိုင်းစစ်ဆေးခံခဲ့ရတဲ့ကြောက်ဖြူဒေသခံတူကနိုင်ဝက်လောက်ကြောင်စစ်ဆေးမေးမြန်းတာခံခဲ့ရတယ်လို့ပြောပါတယ
်။သူတို့ကျွန်တော်တို့ဝင်လာနေလောက်ကြတယ်ဆိုပြီးအဲ့ဒီလည်းရှိရပြီးရင်ကျွန်တော်မှဒီစစ်ဘုတ်တွေအနေမကောင်းလို့ဆေးတွေပါသေးဆောင်လာတဲ့ဒုက္ခနဲ့ပြည်အားဆေးစားဖို့ပြန်မလို့ဆိုပြီးရည်တာတွေပါလည်းရှိရကိုရအဲအဲ့အားတွေဆိုင်ပြီးပြည်သူတို့ဒီနေတဲ့နေရာခေါ်ပြီးရနိုင်ဝဲလောက်ကြာပြီးသူရည်တာတွေပါလည်းရှိသူအထက်ကလူကြီးခေါ်လိုက်ရဘူးလို့အဲ့လိုပြောရတာရှိတယ
်။ကြောက်ချူမျိုးနဲ့အုတ်ချုပ်ရည်မှုဦးမျိုးမင်းထွန်းကတော့ဒေသခံတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်အခုလိုစစ်ဆေးမှုတွေလုပ်နေတာဖြစ်တယ်လို့ VOA ကိုပြောပါတယ်
ကိုဗစ်နဲ့ရန်စီလူစုကတမရီတို့ပေါ့တမရီကတော့ကျွန်တော်တို့ကိုဗစ်တွေလူရင်းလူစုတို့များများဖြစ်ပါတယ်ဒီပုံမှန်အပြင်တော့ပုံမှန်နေနေဟိုနိုင်ဒီအခြေအနေပေါ်ကြည့်ပြီးယောဂအခြေအနေပြန်ပေါ်မှုတွေပဲသိမရှိဘူးဆိုတော့ဟိုဇူအတာတော့ပဲတော့ပါလက်မှတ်ကြည့်အောင်တော့ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါပထမလိုင်းစတင်ခဲ့ချိန်ကတည်းကမျိုးရဲဝင်သူတွေကိုကိုဗစ်ကပ်ရောဂါစီးကမ်းတဲ့အညီလိုက်နာသလားဆိုတာစစ်ဆေးဖို့ကြောက်တလုံးဂိတ်ကိုဖွင့်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိမှာတော့ကျန်းမာရေးဝန်ထမ်းတွေအစားစစ်သားနဲ့ရဲတွေကစစ်ဆေးနေတာပါစီးလာတဲ့ సైకిల్ ကားစရာတွေကိုပါဖွင့်လှစ်စစ်ဆေးနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ
စင်လုံးရဲ့တော့တော်တော်လေးဖြစ်တယ်ကွာလော်လမုန်းမရှိဘူးလို့ခံခဲ့ရအောင်လို့အရင်အဲဆိုအစီတောင်းကျော်အဲ့လိုလောက်နေတာအထွေတော့တပါလေသူစင်လင်းကြတဲ့အစီဆိုတာလော်လမရှိတယ်လို့မခံခဲ့ရဘူးကွာ
ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်အကြား2019ခုနှစ်ကအပြစ်ခတ်ရပ်ဆဲပြီးတဲ့နောက်အေအေအဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါဗျ။အေအေအဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေ၊ရှေ့နေတွေ၊ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုလည်းမြို့နယ်အလိုက်ဖွင့်လှစ်ထားပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းထက်စာရင်တောင်ပိုင်းမှာတော့အေအေရဲ့ဩဇာကအတော်လေးနည်းပါဗျ။တောင်ပိုင်းမြို့နယ်တချို့မှာ ULA အေအေတရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားတုံနှောက်ယှက်နေတယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခကမတ်လ5ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောခဲ့ပါတယ်စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းအေအေအဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောကြားခဲ့ပါတယ် ULA AA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမလုပ်နိုင်အောင်စစ်ကောင်စီဘက်ကတားဆီးနေတာကြောင့်အေအေအဖွဲ့နဲ့စစ်ကောင်စီအကြားအခုနှစ်2022ခုနှစ်ထဲမှာတိမမှုတွေမြင့်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုငင်းချမ်းရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေနောက်ဆုံးအခြေအနေတွေကိုတင်ပြပေးကြတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပါ။
ตอนนี้เราคุณน้าสนิจาราก็တော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပါခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့သတင်းတော့မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါပထမဆုံးတော့သတင်းတော့မဆုအစီအစဉ်နဲ့စကြရအောင်ပါခင်ဗျာမပြီးဆုံးနိုင်သေးတဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်ကာယောဂါကြီးနဲ့ဆေးရနာသိမ်းမှုတို့နဲ့ရင်ဆိုင်နေရတဲ့အတွက်အတားတကြားမဆင်နွှဲနိုင်တာနှစ်နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်မှာလဲတော်လိုင်းတကြံအဖြစ်ဆင်နွှဲကြဖို့ဆရာနာတိတ်မှုစကျင်တော်လိုင်းနေသူတွေကတိုက်တွန်းနေကြပါတယ်2022ခုနှစ်အတွက်အတာတကြံအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတော့မဆုကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါခင်ဗျာ
ကယောဂါဒီနဲ့အာနာတိန်ထားခြင်းဖြစ်လို့နှစ်နှစ်တာမဆင်နွှဲနိုင်ခဲ့တဲ့မြမယူရအတာတကြံပွဲတော်ကိုဒီနေ့မှကျင်းပဖို့စစ်ကောင်စီကပြင်ဆင်နေပါတယ်ဆရာနာတိန်ထားခြင်းမှာကျင်းပတဲ့2022ခုနှစ်တကြံပွဲတော်ကိုတော်လန်တကြံအဖြစ်ဖြတ်သန်းမှုကိုလည်းတော်လန်အင်အားစုတွေကတိုက်တွန်းထားပါတယ်။ဒါမဲ့တကြံပွဲတော်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့တင်တော်မဆုကိုဆက်ပြီးပြောပြပါမယ်။ကျွန်တော်ကြော်သိမ့်ပါ။ရောဂါကပ်ပြီးကြောင့်2020ပြည်နှစ်တုန်းကတကြံရေကစားဖို့ကန့်သတ်ခဲ့ရကနေဤကတဲ့2021ခုနှစ်တုန်းကလည်းကိုဗစ်ကပ်ပြီးအပါအဝင်အာဏာသိမ်းကာလဖြစ်ခဲ့လို့တကြံပွဲတော်မကျင်းပနိုင်ခဲ့ပါဘူး။စစ်ကောင်စီဘက်ကတော့အခုနှစ်တကြံပွဲအခမ်းအနားကိုကိုဗစ်ကယောဂါစီကံတွင်နဲ့အညီကျင်းပသွားမယ်လို့ပြောထားပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်လိုမြို့ကြီးတွေအပြင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတကြံပွဲတော်ဆင်နွှဲဖို့စစ်ကောင်စီကတကြံမန်တပ်တွေစောက်လုပ်ပြီးတော့ပြင်ဆင်နေပါတယ်။ဒီပြည်လ13ရက်နေ့ကနေ16ရက်နေ့ထိကြာရောက်မဲ့တကြံပွဲတော်အတွက်ရန်ကုန်မြို့မှာပုဂ္ဂလိကတကြံမန်တပ်ကြီးတွေစောက်လုပ်တာမတွေ့ရပေမဲ့ဟိုတယ်ကြီးတချို့နဲ့လူငယ်တွေစုဝေးရာဘာနဲ့ကလပ်တချို့မှာတော့တီးတန့်တကြံပွဲလုပ်မဲ့အခြေအနေတွေရှိပါတယ်။ရန်ကုန်မြို့ကလူငယ်တူဖြစ်တဲ့မတ်တင်စာကတော့ဆေးရနာတိန်အုပ်ချုပ်နေတဲ့မှာပြောစရာအကြောင်းမရှိတော့မှုဒီနှစ်တကြံပွဲကိုသူဆင်နွှဲမှာမဟုတ်ဘူးလို့ပြောပါတယ်
။ဟောညီမတို့ကဒီလူနေနဲ့လောက်ရမဲ့ရဲကတော့နော်ဒီစစ်ကောင်စီကကျင်းပတဲ့တကြံပွဲမှာပါဝင်မဆင်နွှဲဖို့ပေါ့။ဒါဒီဟာလေးတက်ပေါ့။ညီမတို့လည်းဒီသူတို့ဆီအာနာပြမရမရှင်းပေါ့နော်။ဒီမဝေစီမရမရှင်းတော့ကြောပဲရှင်ဝဲရင်ပြန်ပွဲပါလေ။ဒါနဲ့အဝင်စင်းလည်းမရှိပါဘူးရှင်။ခီးတွေပါလေလည်းမတော်ရှုပ်ရှင်။စိတ်မလောင်ဘူးလေ
။ရန်ကုန်မှာစကြံပွဲလုပ်ဖို့ပြင်ဆင်ထားတယ်လို့လူပြောများနေတဲ့နေရာတွေကတခုဖြစ်တဲ့ရန်ကုန်မြို့နယ်က Honey Nest Bar ကိုတော့ဒီကတဲ့ EBL 9ရက်နေ့ညပိုင်းလုံးကနှစ်ကြိမ်ဖောက်ခွဲခံခဲ့ရပါလေ။ဖောက်ခွဲမှုလုပ်ခဲ့တဲ့ရန်ကုန်ခြေဆိုင် Dark Shadow ယောက်ျားအဖွဲ့ကတော့အပြစ်မဲ့ပြည်သူတွေမတရားတစ်ဖြတ်ခံနေရချိန်မှာရောပွဲ၊ရွှင်ပွဲ၊အကြံပွဲကျင်းပဖို့ပြင်ဆင်နေတဲ့နေရာကိုပြည်သူတွေရဲ့သတင်းပေးမှုနဲ့ဖောက်ခွဲခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်စစ်ကောင်စီအပေါ်စန့်ကျင်သူတွေကိုဖမ်းဆီးထောင်ချတာတွေ၊လူပေါင်းထောင်ချီအိုးရင်ဆုံးထွက်ပြေးနေကြရတဲ့နေနေရှင်းလင်းမှုတွေရှိနေခြင်း၊အကြံပွဲတော်ကိုသဘေမောက်ကြဖို့တက်ကြွလှုပ်ရှားသူတို့ကလည်းစော်ဩနေကြပါတယ်။ကပ်ဘီနဲ့နိုင်ငံရေးပြည်ပခအခြေအနေတွေကြောင့်နှစ်နှစ်ဆက်တိုက်မကျင်းပနိုင်ခဲ့တဲ့အကြံပွဲတော်ကိုဒီနှစ်မှာတော့ကိုဗစ်ကယောဂါစိုးရင်စရာတိတ်မရှိတော့လို့တချို့ကသကြံကာလာအတွင်းခရီးသွားဖို့ပြင်ဆင်နေကြပါတယ်။ခရီးသွားလုပ်ငန်းအများစုကသကြံရဲ့အတွင်းပြည်တွင်းမှာရှိတဲ့ကမ်းခြေဝစီလက်ပတ်နိုင်ဖို့အေဘီလာမတိုင်ရင်ကလေးကခီးစဉ်တွေကိုကြိုတင်ရောင်းချနေတာပါ။ခီးတွေတွေအသွားများတဲ့နေရာတွေကပကံဒေသမှာတော့နေမြေတည်နေပေမဲ့လည်းသကြံပွဲတော်အတွက်ပျော်ပွဲရွှင်ပွဲအစီအစဉ်တွေမရှိသလိုအခုချိန်အထိခီးသွားဝင်ရောက်မှုကလည်းပုံမှန်ပဲရှိတယ်လို့ဒေတာကန်တူဖြစ်တဲ့ကိုထုတ်ကပြောပါတယ်
။ဒေတာဝင်လာလေအပြင်မှာတော့ဘုတ်ကင်းနေကြည့်နေတယ်ဗျာညာလေကြားလာပဲရှိတယ်တကယ်ဝင်နေမဝင်နေဆိုတာသိချင်ပြီးသေးဘူး။သူ့ရဲ့ဘိုင်းတွင်လည်းသူကကြများတယ်လူကြီးအဲ့လိုပဲဆက်တယ်လီနည်းနည်းပဲမြင်တယ်။သူထူးခြားခြားဆိုရင်တော့ကျွန်တော်တို့ကတိရတယ်အဲ့လိုဘုတ်ကင်းနေထားတယ်ဗျာသူခြားခြားပြောင်းလာပြီဆိုတော့အခုလည်းကျွန်တော်သူခြားခြားလည်းလို့အုံဘုတ်ကင်းကိုပြုံးဝင်နေရမျိုးဗျာညာတော့အတူသေးဘူး။ဒီကနေ့ရလည်းအခုကတော့ဘာမှကိုမဝင်ဘူးဝမ်းပြင်းနေကြတာပဲအေးဆေးသေးပဲပြောတာဒီ
မွန်ပြည်နယ်မှာတော့မ
มุ่งบิดดิบปาร์ตี้ทั้งสองเนี่ยมีด้วยมุ่งยุ่ยอะไรจะเป็นเบอร์กูเส้นเรื่องบุปผาสิ่งนี้เลยลูกที่ด่ากันกูวันน้ากับเจ้าบาร์เลยที่เจ้าเนี่ยที่เชื่อเนี่ยที่พอดีมาเจ้าอากูวิวเอ็กซ์ก็จะจีบไปก็ตามไปเจ้าจะจะเป็นเบอร์สิ่งนี้กูอาจจะมาไม่รู้สักทีที่เจ้าเนี่ยไม่ได้ลงกับที่กูวิ่งกันละให้ลงกันละเพื่อจะมุ่งรู้ว่าที่เป็นเพื่อนรู้ไม่ยากเลยไอ้บ้า ที่นี่จะเจอสุดที่เห็นตัวที่อ่าอาจจะทะลุยานะเพราะอาจจะทะลุยานะที่จะมีต้นเลยนะจ๊ะมีเยอะไปเนี่ยมีที่ไปอยู่ที่ปงเจ้าที่ไปพยายามจะทำมันจ๊ะไอ้ดูที่มองเยอะแยะจะเจอพอจะสิบไปมันไม่ได้ปฏิญาณเลยเท่าที่ในเรื่องกู้เงินเท่าที่ในเรื่องมุ่งไปหรอที่ดูเลยจ๊ะไอ้ที่
บางวันสักกูจะไม่คิดจะยังยังบอกเขาเนี่ยยังไม่รู้ว่าเอ็งสิ่งจริงจังหรือไม่เลยทางนู้นจะยังบอกเราจะบอกว่าทางอันนั้นเป็นจริงสิ่งนี้เลยลูกอาจารย์ทางนี้เอาเงินไปคิดดูดีสิครับที่อาบารีเสียหน้าเดินหน้าใจทางนู้นจะเนี่ยในเงี้ยเนี่ยจริงบ้างไหมจะยังบอกเรื่องมาที่บ้างบ้างไหมนี่มันอยู่บ่เอ็งสิ่งทางนี้ในเงี้ยจะน่ารีก็บอกเราทุกอย่างทับอะไรตู้ยังพิจารณาจริงจริงอาดมาพิจารณาจริงจริงนู้นพิจารณาบ่รู้เนี่ย
บางคนส่วนนี้มาโมโหพูดเลยเจ้าหน้าที่อะไรท่านนี้ที่อายุนี่มาไม่ได้บอกส่วนนี้ได้สิ่งนี้ดูก็ตัวมีด้วยกันอะไรท่านนี้จะทำอะไรเป็นสิ่งอื่นเช่นนี้กูเปรียบเทียบอะไรท่านนี้มาแล้วอันนี้จะเป็นเรื่องที่เราเปรียบเทียบว่าเราไม่เชื่อในเนี่ยเนาะเราไม่เชื่อในเนี่ยคือว่าทางอาจารย์อยู่นี่เราเข้าใจนะว่าเนาะเราไม่รู้ทางอะไรก็เราอยากเชื่อเสียงสิ่งอาทางนี้มาอีกแต่ว่าเราไม่เชื่ออะไรก็ได้อย่างนี้มาไม่เชื่อ
ไอ้ทางนี้ก็พอได้ก็เลยทางนี้บ่เนาะอะไรอุปกรณ์ที่เราได้ใช้เนี่ยวิธีไอ้เดียมาแต่งชุดนี้ลงเดอลูกวิโรมาตัวนี้ดีที่ตะคุบบ่เนาะคุณแค่น่าตะคุบลงจากลูกมือลูกยืนตัวนี้บ่เนาะไอ้เดียมาก็อากาศใจการบารุชีเกลูกก็เปลี่ยนใจเลยครับอภิวัตเจ้ากูโตแล้วเดียมที่จะดำบุรู้ด้วยไปปองเส้นหินอย่างนี้เองอาจจะที่สี่กันเลยแต่โดนทาร์เลยอภิวัตเจ้าตัวนี้เส้น ตอนนั้นจะพิจารณาสุดสัปดาห์หรือกันสองปีเลยที่ดารชูมาสนับพอทุกดาวิชีเกี่ยวกับเลยที่เช่นหาเจ้าอย่างแม่เจ้ามหัศลุสิ่งของสิ่งก็จิ้มบาร์เรตจะเป็นบริมาณมาบ่าวเว็บบูมองยันจะกระโดดเจ้าหน้าต่างก็อุกตาคู่ตันจ้าอุกตาไต่ตัวมาเลยมันได้การเราจันรู้จันรู้สิ่งของสิ่งอะไรจันรู้กองงานี้มาจิ้มบาร์เมืองเงี้ยจันรู้ปีดูเรียนอะไรที่จะมาสอนอะไรจันรู้จะช่วยมากขึ้นสิ่งที่เนี่ยมาเลยจันรู้อุลุบงจำอยู่แผ่นดินไปอุลุบงจำเนี่ยสัต
ူတို့ကသူတို့နဲ့တသားရဲ့ရှိရဲဆိုတဲ့ဟာကိုသူကဟိုအတင်းအဓမ္မချပြခြင်းနဲ့အတွက်သူတို့ကဒီပြည်သူလူထုကိုဒီကြံလှုပ်ပေးမယ်ဆိုပြီးတော့ဟောဒီမန္တတီကိုမြို့အနှံ့နေရာနှံ့မှာဟိုစောင့်နေတော့ကျွန်တော်တွေ့ရတယ်ဗောလေဒီကလာကကျွန်တော်ပြောမယ့်အချိန်လည်းမဟုတ်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့စီကောင်စီနဲ့ရှင်းပါတဲ့တကြံမန္တတီမှာကျွန်တော်ပြည်သူတွေကဟို people ဆင်းနေတဲ့တွားရောက်ပြီးတော့မကဲကြဘူးဒါတွေအားလုံးကိုကျွန်တော်ဆက်ကျင်ကြဘူးဟောကျွန်တော်တို့ဒီတော်လိုင်းကြီးတစ်နှစ်တာကာလပတ်လုံးမှာပြဆက်ကြရတဲ့ပြည်သူတွေရဲ့ဒီမိုကရေစီတွေတော့နေအသက်တွေးကြွေးရေးကိုဟိုကျွန်တော်တို့ဘာဖြစ်ဖြစ်ဟိုစာနာတော်အပြင်ဒီဟိုစစ်ကောင်စီရဲ့အပြောတကြံမှာကျွန်တော်တို့လုံးဝငြင်းဆန်ကြဖို့ဒါကျွန်တော်ဒီပြည်သူကိုကျွန်တော်ပြောချင်ပါတယ်ဟုတ
်ဒီကတည်းက2022ခုနှစ်တကြံကာလတုန်းကတော့အတာအိုးတပိတ်၊ဝေးမတိတ်တပိတ်၊မုံလုံးရီပေါ်တပိတ်၊ဝမ်းနေခြင်းတပိတ်၊စူတောင်းတပိတ်ဆိုပြီးပုံစံမျိုးစုံနဲ့တကြံအကျိုးနည်းကနေနှစ်ဆန်းတရနေ့အထိတော်လန်တကြံတပိတ်မှာပါဝင်သူတော်တော်များများရှိခဲ့ပါတယ်အခုနှစ်တကြံပွဲတော်မှာလည်းမျိုးဦးတော်လိုင်းကြီးမှကြာဆုံးသွားသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်ဖိနှိပ်ခံနေရတဲ့လူတန်းစားတွေနဲ့အိုးအိမ်ဆုံးထွက်ပြေးနေရသူတွေကိုစာနာတဲ့အနေနဲ့စစ်ကောင်စီရဲ့ပျော်ပွဲရှင်ပွဲတွေမှမပါဝင်ကြဘူးအေဗီလာအစကတည်းကလူလူကြားလှုပ်ဆောင်မှုတွေရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့ရင်းနှောက်မှတ်စုစီစဉ်ကနေတင်ဆက်လိုက်ပါတယ
ဒီနေ့နောက်မှဆုအစီအစဉ်ကိုကိုကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အစီအပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ပို့ကုန်ရငွေနိုင်ငံခြားသုံးငွေကိုအလုတ်လုတ်ရတဲ့အတွင်းမြန်မာကျပ်ငွေနဲ့လွှဲပြောင်းရမယ်ဆိုတော့မြန်မာဘုံမဟုတ်ဗဟိုဘဏ်ရဲ့ရုတ်တရက်ထုတ်ပြန်ချက်ကြောင့်အရှင်ရနေတဲ့ပြည်ပင်ကောက်ပဲတည်နံဈေးကွက်တုံ့ဆန်သွားပါတယ်ပို့ကုန်ဝင်ငွေဈေးကွက်ကျပေမဲ့လက်ခံထားပြီးသားပြပအမာတွေကိုမဖြစ်မနေပို့ကြရမယ်အခြေအနေရှိနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
ဤရင်းမှညထိုင်သူတွေရဲ့နိုင်ငံသားသုံးငွေဝင်ငွေတွေကိုတတ်မှတ်ငွေလဲနှုတ်နဲ့အလုတ်လုတ်ရတဲ့အတွင်း
မြန်မာချက်ငွေနဲ့လဲရမယ်လို့ဗဟိုဘဏ်ကဧပြီလ3ရက်နေ့မှာညွှန်ကြားလိုက်ပါတယ်။တမတ်ငွေလဲနှုန်းကပြင်ပပေါက်ဈေးထက်ညွန်နေနေတာကြောင့်ကြည်ပကုန်တင်ပို့သူတွေအတွက်အထင်အားစေတဲ့အနေအထားဖြစ်ပါတယ်။ဒီကြီးညာချက်ထွက်လာပြီးတဲ့နောက်ပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့ပြည်တွင်ကောက်ပဲသီးနှံဈေးကွက်အတွင်းမှာတော့ဈေးအနှဲငယ်ချပြီးအယောင်းွယ်အရှင်လျော့သွားပါတယ်အခြေအနေနဲ့ဈေးနှုန်းကိုစောင့်ကြည့်ကြတဲ့အနေအထားမှာရှိပါတယ်နေကုန်တဲ့တူဖြစ်တဲ့ဥပိန်ကျန်ကတော့လက်ရှိအယောင်းွယ်အခြေအနေကို VOA ကိုအခုလိုရှင်းပြပါတယ
်ဒီကောအပေါ်မှာတော့လက်တော်တော့ဆက်ခတ်သွားတယ်မှာဈေးတော့အကျပ်ပတ်တွေဥတည်သွားတယ်မှာသမမတချို့အရေးဒေတာတွေလည်းဟိုငွေစဘာဆိုရင်6000 9000တသိန်းဝန်းကျင်ရှိကြတယ်ပြောတယ်။ငွေစဘာကတော့တို့အကျန်းပေါ့3000ဝန်းကျင်လောက်တော့ကျကြတယ်မှာ။ဒေတာတစ်ခုနဲ့တစ်ခုတော့မတူကြဘူးပေါ့နော်
။ဘိုးဘန်ရဲ့နိုင်ငံခြားငွေစီမံခန့်ခွဲမှုဆိုင်ရာကြီးညာချက်ဖြစ်တဲ့နိုင်ငံခြားသုံးငွေကိုမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြည်ပတင်ပို့မှုအကောင့်နေတဲ့မတ်ပဲစီလဲကျသွားပါတယ်။ဒါပေမဲ့မပဲကြီးကပြန်ပြီးဥမော်လာတာကြောင့်ပို့ခုံရောင်းွေဈေးကြတာကြောင့်တင်ပို့ကုန်စည်တွေဈေးကြမယ်လို့တတိချမပြောနိုင်ကြောင်းလဲနေကုန်တယ်တူဖြစ်တဲ့ဥပိန်ကျန်ကယူဆပါတယ
်ပို့ခုံရောင်းွေဈေးတက်မှတ်ပြီးတဲ့နောက်နေ့မှာမပဲဆိုရင်ကုန်တင်တဲ့ကိုရန်ကုန်ဈေးသသိန်း3000 4000ကြီးကျသွားတယ်ဒီခုလက်ရှိဈေးပေါ့နော်ကုန်တင်တဲ့ကိုသသိန်း4000 6000ကြီးပြန်တက်လာတယ်ဆိုတော့ကုန်တင်တဲ့ကို12000လောက်ပြန်တက်တာလေဒါကကျွန်တော်ပို့ခုံရောင်းငွေတစ်ခုတည်းကြလို့ဟိုဈေးကိုကွန်ပျူတာတစ်ခု export ပစ္စည်းတစ်ခုကိုကြောက်ရမယ်လို့ပြောလို့မရသလိုပို့ခုံရောင်းငွေဈေးတက်လာလို့ကွန်ပျူတာတစ်ခုဟိုဈေးလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားတော့အကြောင်းအရာတွေပေါ့ဝယ်လို့အားရောင်းလို့အားတွေရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုခြုံငုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပေးရတာတကပြသွားတာပါအဲ့လေအစုပ်ပုတ်ကုန်ပဲပုတ်ကုန်ပဲလေပုတ်ကုန်ရောင်းွေဈေးကျတဲ့အချိန်မှာမပေးရပို့ပုတ်ကုန်ရောင်းွေကိုအံတူပြီးတော့ဈေးပြန်တက်လာခြင်းကရောင်းအားနေပြီးဝယ်အားများတယ်လို့ကျွန်တော်တို့ကောက်ချက်ချလို့ရပါတယ်မှာ
ပို့ကုန်ရောင်းွေဈေးကျတာကြောင့်ပို့ကုန်တည်နှံတွေဈေးနှဲငယ်ကျတဲ့အရေးအယောင်ရှိပေမဲ့လေပြည်ရင်းစားစံဈေးနှုန်းတွေကတော့တိတိတတ်တအပြောင်းလဲမရှိပါဘူးတချိန်ချင်းမှာပဲလေယာဆိုင်ပြိုးရေးလုပ်ငန်းသုံးပစ္စည်းတွေဖြစ်တဲ့ဓာမြေဩဇာပို့တက်စီတို့လိုမရှိမဖြစ်ကုန်စည်တွေကရေးတက်တာကြောင့်ရောရှားပါတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်။ဒီရဲ့နောက်ဆက်တွဲကတော့တီးနှံထွန်းလုံးကြတယ်လို့လေသမားတို့က VOA ကိုပြောပါတယ်
။ဒီဩဇာပြည့်ချိန်နဲ့မတူရတာတွေဒါမှပို့တက်လို့ပို့တက်စီတွေပါတော့ဝေလို့ဖြစ်တာတွေရောမထမ်းတာတွေကိုအမျိုးရောတီးနှံထွန်းလုံးတော့ဒါရိုးတွေပြည်သူတိမ်တိမ်ကြီးကသူမရှိကြဘူးလေတက်ပြီးရင်ပြည်သားတော်ဟောဒီအထွတ်ထိပ်ကားနေတာဟောတရားထွတ်ထွတ်လို့၆ခေလောက်အလိုမျိုးလေးဒီကို
အထွတ်နှုံးကြတယ်ဆိုတဲ့ခမန်းချက်နောက်ပြည်ပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောင့်မိုးစဘာကတော့တိရီတာတာဈေးချမှာမဟုတ်ဘူးလို့လဲဈေးကွက်အတွင်းမှာယူဆနေကြပါတယ်နေကုံတဲ့တူဖြစ်တဲ့ဥပိန်ကျန်ကအခုလိုယူဆပါတယ
်မိုးစဘာမကြားဟုတ်ကဲ့ရှိတဲ့ဟိုဆက်တွေကလည်းဒီအကယ်၍နောက်ထပ်လုံးကြီးလာဝယ်လဲသူတို့ရောင်းဖို့တော်တော်အားနည်းသွားပါပြီ။နောက်ရန်ကုန်စံစည်တက်ရင်လည်းဟိုရန်ကုန်စံပြူချိတ်ပြီးရောင်းဖို့တော်တော်အားနည်းသွားပြီ။ဘာကြောင့်အားနည်းသွားလဲဆိုတော့သူတို့ရှိမှကြံတဲ့လက်ပြန်စကားကသူတို့ကိုဝန်မိုးဆောင်ဟိုဝယ်ယူအပ်ပေးတဲ့အထက်ဒေသအညာရက်ဒေသကိုအဲ့ဒီကဆန်ဆန်ထောက်တယ်တွေကိုသူတို့ပေးဖို့လောက်ပဲကြံမာတော့တယ်။အဲ့ဒါကြောင့်ဝန်မိုးစဘာကဒီကုန်ကန်းလက်ပြန်နေပြီးတော့ဟိုနောက်ပေါ်လာမဲ့ဝန်စဘာကိုသွားပြီးတော့မထိခိုက်တော့ဘူးငွေစဘာဈေးကွက်ကိုထိခိုက်ကြအကြောင်းမရှိတော့ပါဘူ
းနိုင်ငံခြားဝင်ငွေတွေကိုတရက်အတွင်းမြန်မာငွေနဲ့လဲရမယ်ဆိုတဲ့ဘိုးဘိုင်းရဲ့ညွှန်ကြားချက်အပေါ်ဂျပန်စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်တကြီးကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်ဒီဥပဒေအစ်ကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေအဆက်အသွယ်ပြတ်သွားပြီးတချို့သောစီးပွားရေးနဲ့ကုန်သွယ်မှုတွေမှာအတော်လေးအခက်တွေ့သွားနိုင်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှလည်းထိခိုက်စေမယ်လို့ထောက်ပြကြပါတယ်။ဧပြီလ3ရက်နေ့ဘိုဘန်ရဲ့ကြေညာချက်မှာတော့ကင်းလွတ်ခွင့်ပြုမဲ့ကိစ္စရပ်များပေါ်ပေါက်ပါကဗီဇာထုတ်ပြန်ဆောင်ရွက်မယ်လို့ထည့်သွင်းထားပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1900လောက်မှထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဘိုဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့မှာပြောပါတယ်။
ကိုယ်လိုချင်လို့ပြေကိုထိတ်ထုတ်လို့မရဘူး။
不多开店的也是我嘛，也养活这样的。我这个开店多少人一毛五年，现在工资里面一毛了，我吃也饱。这今年了，就是说，包括呀，立马来希望就是水母也好。
这青年宝贝，那他十个姑娘准不公准不差皮，不公养活些么新家的嘞，我们你瞧呀，就过来。这帮东西对马新新业务，那他们那些的困难，农民把那那些年马几年改变，第几年在下属员，人家讲我家的棉麻将我表来不，今年这么好铺路，不过半夜人家家东为西门看过一场那夜，牛家一木酒，多没多问个，第二夜明年木过生意将变开了吧？特别没来那他们那些那困难，一点啦都让你马罗。人家家东为文为瑞姑，七七妹你妈将会讲话没？是的，不好半夜没出来啦，七八的是。
马德吉泰先生的说的，是外一个哪个哪姓的啦？我看呢，酷色比罗布罗加里表哥那先生，我听不下比话没。今年共进班没，格把普拉波隆波鲁伯的家人，卢俊波批没批，宁波也没批哦。你比人阿姑你呢，送片来不？非法个上当的吧嘞？卢俊波批的啦，三姑你都三十的你比人 ，semi automatic offsite technology SAOD 你比人叫，马斯米亚蒙阿布罗加的表弟们阿西西嘛，先点他话嘞，看。
พอลงบริเวณมาไดโนจิโร่ยกเทียมมีนายเนี่ยที่จะไปเชื่อใจด้วยจ้าลูจอมบอไปไล่ดารูอวากาอันนี้ก็จะไล่ดารูลูอันนี้บอกว่าจะกิสาเร่เชื่อใจดากูพอลงมาตลาดเซนได้ที่จะบาร์เร่ตาจ้ากระบะพอลงอพยพจากฟีเวก้านี่เป็นยากูนี่เนี่ยไดโนสูบเช่นนายอังลูนิลันชาลาบาร์เร่ February ล่าต้องยังการในสัตย์เนี่ยที่อาบูดาบีมาเจ็บปากเกเร่ฟีเวก้าคลับวอลคัพนัทช่องนัทเซตเจ็บพลาบูลูเวมาน้องสงตีทเวนพันดีทาร์เร่Semi-automated offsite technology (SAOD) นี้เป็นยาเด็กกูสันตะเคราอันยันเนลูฟีฟ่าการเรียนทบทวนเกี่ยวกันลูจอมบอเพิ่มเพิ่มสุรากูสะดวกกูยินเนี่ยสันสุดเดนนี้เป็นยาว่า AI ยันยืดนี้เป็นยาต้องบีรอกกระซาดมารีเอชเล่ลูกชามูอาลงกูเนื้อเชื่อมเพียสังสีนี้บีสักการบังเอตรีลูจอมมาจนตีอังลงไหนมาเลยตะกวนลงมาจัดทาร์เรกแกมราลงบังเซลงจอกาใช้กูนี่เนี่ยปูดีกันนี่เพื่อกระทำมาเป็นมาชินีเลยสระที่จะตีอาลงในเนลูฟีฟ่าเย่บอลนี้เป็นยาสัญญาที่เกี่ยวกับเชื่อมยาวาเ
ร่ In the stadium we have 10 dedicated tracking cameras that are installed in the stands and under the roof
บอลวันนี้มาพี่เป็กก็ยังบอกที่ว่าเมื่อชิมเปียใจกูนี่เลยกล้องเซลงชิบามะเอริกแกมราเรก้ากระทำมาเรก้าท้าวชาวไล่ใจนิมาวะตัวบอลนี้ท่านเอกกระทำที่จะเลยสระเรมหูเพตัวเอชยาวิลล์ดูอีพม่าชินีเลยสุรากุบาใช้กูนิมาพิบาร์เร่แต่จังกษัตริย์เป๋เชม่าเป๋กษัตริย์มาเอชยาวิลล์ดูกับเป็นยามาเป๋ลุนิธานเอชินีเลยสุรากุตีจ้าตีไหนมาเร
่กวนลงพี่ตัดทาร์เอกแกมราเรก้าสกันใจมาบอลนมาเดียวเยสุชากุงาเซกุใช้กูนิมาพิบาร์เร่กวนเนมากษัตริย์จาร์เอบอลนมาเรมาบ่ฮู้เพ่บอลงกุเลยใช้กูมาดันตินีเลยจ้วยเมื่อดูเชมาบอลงชินิดเลยเพื่อเชมากันไล่เลยสระที่จะติดในเนลู SAOD นี้เป็นยาจวนจินตีว่าเปลี่ยวมาเลย
We've got the broadcast cameras which are supplied by the host broadcaster here
บอลงเวกูย้ายคู่เต้นเสด็จยุตันด้วยลงงานลีกาย่าเล่ปูนิชิวาเลยดีกาคิมราจิกาย้ายนี่กันเนี่ยเป็นเนี่ยนี่อาเป้ชิวาลีกาย้ายนี่เล่ปูนิพิบาเลยไอ้ปูนิเป็นกุ้งหม้อมาแต่ท่าเร่จันรุคิมราลีกาเนี่ยย้ายคู่นี่เล่ปอสิกาปูนิกุเล่นี่อาบ้ากุ้งทุกสิบาแต่ท่าเร่คิมราห์ลงเย่เราจะมีอยู่จำเขาเต็มยามาแต่ถ้าเรื่องมาริกันีนี่อะไรปนอยู่เองแต่เรื่องอารมณ์ป่าวไรเองเป็นอาเกซัตมาเป็นยาเป็นท่าชิ้นเดียสุรากุดเอาเช่าที่อันไหนมาเลย
จังส่งการนี้ใจนี่เรื่องมาริกันีกวนเนี่ยมักจะนี่จารีกซัตมาที่เอาเช่นสิ่งกังขาชีเลสอะไรนี่อาเสชินี่อาก้าลูกชายมือกูนี่เป็นยานี่ที่จะปล่อยเนี่ยเพียงแค่สามเปียมาจากเจนีบาร์เลยอะคุณเนี่ยกูไม่จำบ้างไหมฟีฟ่ากับพลาบูรุเบจายน้อบอลลูนตมาเดียวสีแดงกูดีเจ็บป่วยนั่นสักกูกูทีมาดันเจนไนโบทีฟีฟ่ากับมิโอเลนทาวาร์เ
ร่ With the semi-automated offside, we get data points, and these data points can be.
ดูจมอกพี่มาพี่สันเสด็จนี่เป็นยา SAOD ก้ากระดานมาเดียวเชื่อใจกูและนี่ท่าพยองนี่ทำยากูดีเจ็บป่วยดีด่ามาดีพี่ไล่มาทารามูเอริมาดูกูกูมีได้ยกปงดูพี่พยองในพันตีไหนมาเร่อุบามาพี่ว่าเองกระดานมาเอ็ปคงอ่ะเป็นยามาชินี่เลยดูกับมาชินี่เลยสุราจโนโรตีไหนมาเร่ไอ้รถไล่มาทาร์เรตีดามาด้วยตรงบีตรงแบบนี้เตี้ยวเปียหูกูจะนอนรูปแผ่นตีไหนมาเลยทีนี้เนี่ย ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်။ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ
်။အခုစမ်းသပ်နေတဲ့ SAOD ဤပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးနိုင်အောင်လုပ်ထားတဲ့ VAR စနစ်ကိုလက်ရှိဘောလုံးတန်နစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဒိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲကျန်ကြတယ်ဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကျွန်ဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD ဤပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်းတို့ကြီးကြီးလို့ရအောင်ပြနိုင်ပါတယ
်။specific incident through the ball is actually received by the player on the far side of the field.
ဒီပြည့်တခုလေးကိုဒီကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းဆက်လိုင်းမှာရှိနေရဲဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့မျှဘောလုံးသမားရဲ့ကိုယ်လက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ
်။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုဤပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD ဤပညာကပြပင်းနိုင်ပါတယ်။ဒါပေမဲ့ကစားပွဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုတဲ့နောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလေတိုင်းတွေနဲ့စီးကြတ်တိုင်းတွေပေါ်မှာသာမူတည်ပါတယ်။ဤပညာကသူတို့ကိုပြက်ပြက်သားသားဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်းတို့ကြီးများကော်မတီဥက္ကဋ္ဌကရှင်းပြပါတယ်
။ I know that someone calls it a robot offside it's not
တချို့က robot offside ဆက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလေတိုင်းနဲ့တထောက်တိုင်းတွေကသာကစားပွဲနဲ့ပတ်သက်တဲ့အဆုံးအဖြတ်ကိုပေးတာပါ။ဤပညာကတော့သူတို့ဘိုးဘီတိတိကျကျမြင်းမြန်ဆန်းဆန်းဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်ပံ့ပဲပေးတာဖြစ်ပါတယ်။အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ဤပညာနဲ့ပံ့ပိုးတာပါ
။တခြားဤပညာတွေတုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အဖြစ်အခြေအနေနဲ့ယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အခုညီသုံးဆန်းစစ်တဲ့ SAOD ဤပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်။လူကျွန်ဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ3စက္ကန့်အတွင်းကိုင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု2022ခုနှစ်ထဲ FIFA စီစဉ်ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်။ဒီနှစ်ကကြားမှာကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲတွေမှာအပြည့်အဝအသုံးမချခင်အထိ SAOD နည်းပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရရှင်။ကျွန်မစင်မြန်ပါပါ
မဆုံရမစီစဉ်တဲ့ဆက်တဲ့ဘလော့ဂါရီပြောသမအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်ကဘာတလွှာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတန်းဝိုင်းကသတင်းတွေကိုတက်တန်ရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ COVID ကပ်ဘေးကာလခက်ခဲခဲရိုက်ကူးထားတဲ့မင်းသား Tom Cruise ရဲ့ Top Gun ရုပ်ရှင်နောက်ဆုံးကားကိုမေလမှာကင်းရုပ်ရှင်ပေါ်တော်မှာပြသမှာဖြစ်ပါပြီ။အားလုံးကမျှော်လင့်တကြီးဖြစ်နေတဲ့ Top Gun ဒီနောက်ဆုံးရုပ်ရှင်ကတောက်ကဲမူလာရုပ်ရှင်ကအဆက်ဖြစ်ပြီးတော့မင်းသား Tom Cruise ရဲ့အမှုပညာတက်တန်းကိုလည်းအဲ့ဒီရုပ်ရှင်ပေါ်တော့မှပြန်ပြောင်းပြီးတော့ကြီးရှုနိုင်ကြမှာဖြစ်ပါတယ
်။ You think up there you're dead. Believe me.
My dad believed in you. I'm not gonna make the same mistake.
Someone's gonna come back from this.
Those are your pilots. If anything happens to them, you'll never forgive yourself.
Netflix ဆိုတဲ့လေယာဉ်မှုဇာတ်ရုပ်နဲ့ရုပ်ရှင်ပိတ်ကားပေါ်မှာအောင်မြင်မှုရခဲ့တဲ့မူရင်း Top Gun ရုပ်ရှင်တင်ပြီးအခု36နှစ်အကြာမှာအခုသူ့နောက်ကဇာတ်တွေလိုက်လာတာပါရုပ်ရှင်ရုံတွေမှာတော့မေလ25ရက်နေ့မှာစပြီးပြသမှာဖြစ်ပါတယ်အသက်59နှစ်ရှိပြီဖြစ်တဲ့မင်းသား Tom Cruise 1992ခုနှစ်တုန်းကသူ့ရဲ့ရုပ်ရှင် Fast and Away ကိုကင်းရုပ်ရှင်ပွဲတော်မှာပြသတော့အဲဒီရုပ်ရှင်ပွဲတော်ကိုနောက်ဆုံးရောက်လာခဲ့တာဖြစ်ပါတယ် အခုနောက်သူ230တီတီကြားတဲ့အချိန်2022မေလ18ရက်နေ့မှာတောင်ခရုစ်ကိုသူ့ရဲ့ဘဝတက်တတအမှုပညာဆွမ်းဆောင်မှုတွေအတွက်ကင်းရုပ်ရှင်ပွဲတော်ကအထူးဂုဏ်ပြုမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကကြေညာချက်မှာပြောထားပါတယ်အဲ့ခန္ဓာမှာမင်းသားတောင်ခရုစ်ကတည်င်းတော့ DDR Alush နဲ့စစ်မော်မှာအမေးဖြေပြုလုပ်မှာဖြစ်ပြီးတော့ Top Gun Maverick ရုပ်ရှင်ကားတွေကြည့်ကြဖို့အတွက် Bali D Festival ကိန်းရုပ်ရှင်ပွဲတော်ကျင်းပရာဘွဲတော်ခမ်းမလေးကားတွေကိုကြော်ဖြတ်ပြီးတော့လာရောက်မယ်လို့ကြေညာချက်မှာပြောထားပါတယ်။ပြင်သစ်နိုင်ငံကဒီနှစ်ကျင်းပမယ့်85ကြိမ်မြောက်ကိန်းရုပ်ရှင်ပွဲတော်ကမေလ18ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင်။台湾中啊，龙岩 streetwear fashion designer 张茂焕，买了那些潮流内容啊，台北没有嘛？在新书楼找杜贵嘛 ？Wall piece， 干嘛年轻人 ？Pray for Ukraine， 我苏丹的丈夫打你吧嘞，所以这龙女我脑壳内也嘛，三两土不了 ，Ukraine 那样的，这打的也几张我都要拍新书嘛，加多给吧嘞。咱们那样不离没有嘛？去在这 designer 张茂焕啊，台北我这老家被偏要拉拉皮表。ဒီ show ကျင်းပတဲ့အချိန်မှာတော့တည်တံ့ခွဲနေရပြီးတော့ grand ဝင်နေရတာပါ။သူကသူ့ရဲ့ fashion show ပြီးတဲ့နောက် video သတင်းစကားပိုင်းရတဲ့ Ukraine ကရုရှားကျူစော်စစ်အကြောင်းပြောသွားခဲ့ပါလိ
မ့်
မယ်။စစ်ပွဲစတဲ့ကောင် Ukraine ဒုက္ခသည်တွေ Berlin ဘူရာကြီးကိုဇက်တိုက်ရောက်လာနေကြတာမြင်ရတာတကယ်ဝမ်းနည်းစရာကောင်းပါလိမ့်မယ်။ကြည့်ရတာတကယ်ကိုခံစားရပါတယ်။အခုဥရောပမှာဖြစ်နေတဲ့အခြေအနေပါ။စစ်ပွဲအမြန်ပြီးဆုံးသွားပါစေလို့သူကဆုတောင်းသွားပါတယ်။ထိုင်ဝမ်မှာကျင်းပနေတဲ့ထိုင်ဝမ်ဖက်ရှင်သတင်းဘက်ကမလ23ရက်နေ့ကစတင်ကျင်းပပြီးတော့28ရက်နေ့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့တာဖြစ်ပါရဲ့ရှင
်
ဒီတက်တော်ရုံးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတနင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မရီတနာကျော်စီစဉ်တင်ဆက်တဲ့တက်တိုင်အောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံမှာအာဏာသိမ်းမှုစစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆံနေတဲ့ဖြစ်ရပ်တွေအတွက်တာဝန်ယူတာဝန်ခံမှုရှိလာစေဖို့မြန်မာပြည်သူတွေနဲ့အတူရပ်တည်ပြီးမြင့်တင်ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။မြန်မာပြည်သူတွေကိုပေးပို့တဲ့ကြံနှစ်ကိုနှုတ်ခွန်းဆက်စာမှာအမေရိကန်နိုင်ငံသားဝန်ကြီးကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။အာဏာသိမ်းပြီးကတည်းကမြန်မာပြည်သူတွေဟာဒုက္ခမျိုးစုံကိုခံစားခဲ့ကြရတယ်လို့စစ်ကောင်စီကိုဆန့်ကျင်ရမှာအမခန်းကြီးမားလာတဲ့သူအသက်တည်းနဲ့ကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ကိုလည်းပြသခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးရဲ့အမှာစာမှာဖော်ပြထားပါတယ်။အားလုံးပါဝင်တဲ့ဒီမိုကရေစီနဲ့ရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်လည်ရောက်ရှိအောင်အမေရိကန်ပြည်ထောင်စုကမရေးမယိုင်ကူညီမယ်လို့လည်းနိုင်ငံသားရေးဝန်ကြီးရဲ့နှစ်ကူးမင်္ဂလာထုတ်ပြန်ချက်မှာကတိကဝတ်ပြုလိုက်ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်နားကကရင်ပြည်နယ်လေကေကော်မြို့ကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာစစ်တပ်ကကရင်တိုင်းဒေသလက်နက်ကင်တပ်တွေကိုလေကြောင်းကနေတင်းတင်းကြပ်ကြပ်ကတိုက်ခိုက်ခဲ့တယ်လို့ KNU ပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ။ရုရှားစစ်တပ်ဟာယူကရိန်းအရှေ့ပိုင်းမှာပုံမှုကြီးမားတဲ့ထိုးစစ်ကိုဆင်နွှဲလိုက်မယ်လို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကပြောလိုက်ပါတယ်။ယူကရိန်းစစ်တပ်ကလည်းတံပြန်တိုက်ခိုက်ဖို့အသင့်အင့်ရှိလိမ့်မယ်လို့သူကပြောဆိုပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မနားလောင်ဖြစ်ပြီးစက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေကိုအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.